Welcome to the Voice of America in Burmese.
ညီမနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းရှင်းကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်ဒီအမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ2ရက်ဗုဒ္ဓဟူးညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီအစည်းအဝေးကကျွန်တော်ကြော်ကြော်သိမ့်ပါဒီအစည်းအဝေးကိုလိုင်းဒိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအစည်းအဝေးမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအရင်ပြောပြပါမယ်။အဲဒီနောက်သတင်းပိပိုးချက်တွေမှာဒေတာရင်းရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးရဲ့မြန်မာအရေးပြောဆိုချက်တွေနိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေတွေနဲ့အတူဒီမော့ဆိုမျိုးဘက်မှာဒီကနေ့တိုက်ခိုက်မှုဘယ်လိုရှိခဲ့ပါသလဲ။
ဒီမော့ဆိုကတော့မနေ့6နာရီကမှတရားမစင်မမရင်းနဲ့ဒီကော်ဗန်နီရောကျွန်တော်တောင်းကန်ခိုင်းရကော့ကိုရေချက်ရှိတစ်ခါတည်းရှိရပါနော်။
ဒီမော့ဆိုနဲ့မိုးပြဲကတိုက်ခတ်မှုတွေကြောင့်အပြည့်အစုံပြင်ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံပဲချမ်းမှာလည်းတိုက်ပွဲတွေဖြစ်တာကြောင့်ဒုက္ခသည်တွေထွက်ပြေးရတဲ့သတင်းပြောပြပါမယ်။ဖမ်းထားတဲ့သတင်းမီဒီယာသမားတွေကနောက်ထပ်နှစ်ဦးကိုဒီကနေ့ထောင်နှစ်နှစ်စီချလိုက်တဲ့အပေါ်မိသားစုဝင်တွေနဲ့ရှေ့နေဖြစ်သူတို့ကတုံ့ပြန်ပြောဆိုထားတာတွေကိုလည်းသိကြပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူလူနဲ့ချမ်းမှာရေးမြမအရေးသုံးသပ်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ။
မြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာကြားပြင်းနဲ့မိုးပြင်းနဲ့ဒီမော့ဆိုမြို့မှာဒီကနေ့လည်းပစ်ခတ်တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့ဒီမော့ဆိုရဲစခန်းကနေလူနေအိမ်တွေစီပစ်ခတ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။မေလတတိယပတ်လောက်ကစပြီးတော့ပစ်ခတ်တိုက်ခိုက်မှုတွေအဆက်မပြတ်ဖြစ်နေပြီးလေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ရှမ်းနဲ့ကြားပြင်းတွေကလက်တလုံးဘေးလွရာထွက်ပြေးနေရတဲ့ဒေသခံတောင်းနေချီရှိပါတယ်။ကရင်ပြည်နယ်ဘက်မှာလည်းတိုးတက်တော့ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ TKBA နဲ့စစ်ကောင်စီတပ်တို့ကြားမြဝတီမြို့အနီးမှာမနေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပြည်သူရာနဲ့ချီထိုင်းမဲ့တင်းရှောင်လာကြရပါတယ်။ဒီကနေ့မနက်၄နာရီလောက်ကပဲကရင်ပြည်နယ်ဝေါ်လီမြို့ရဲစခန်းကို RPG လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရပြီးပေါ်လီမျိုးက GE စစ်မြေပြင်အင်ဂျင်နီယာတပ်လုပ်ငန်းခွင်တွေမှာလည်းပစ်ခတ်မှုတွေမိရှူတာတွေရှိခဲ့ပါတယ်။ဘသူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။အခုလိုပစ်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်ဝန်မတိမငင်ဖြစ်နေချိန်မှာရန်ကုန်အပါဝင်မြို့အတော်များမှာလည်းလူငယ်တွေဥဆောင်ပြီးတော့အာဏာရှင်စန့်ကျင်ရေးတပိတ်ပွဲတွေဆင်နွှဲနေပါတယ်။လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့မိနစ်ပိုင်းနဲ့ကြာတဲ့လက်တပြတ်တပိတ်တွေဆင်နွှဲပါတယ်။မန္တလေးဖားကန့်တစဲအပါဝင်ဒေသအတော်များများမှာတော့ပျောက်ကြားတဲ့ပိတ်လူမဲ့တဲ့ပိတ်ရွာတွင်တဲ့ပိတ်တွေကျင်းပပြီးတော့စစ်အာဏာရှင်ကိုအာခံတော်လာနေကြပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ Penunjukkan special envoy harus segera
အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့လိုပါတယ်။အာဆီယံဥပဒေနဲ့အတွင်ရင်းမှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဖက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုပါတယ်။ဒါဟာမြန်မာအရေးအာဆီယံကရထားတဲ့ဘုံသဘောတူညီမှု၅ရပ်ကိုစတင်အကောင့်ထည့်ဖော်တာလည်းဖြစ်ပါတယ်လို့ဥရောပသမဂ EU နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘော်ရဲနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောဆိုသွားတာပါ။တိုက်ခံတွေကိုနှိမ်နှင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူ့လုပ်ရက်တွေရပ်တန့်ဖို့အယက်သားအစိုးရစီအာဏာပြန်လွှဲပေးဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့တာယာဝပြောရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေရမယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံအသင်းကြီးကတောင်းဆိုထားတဲ့အချက်တွေဖြစ်တဲ့မြန်မာနိုင်ငံတွင်းကတပ်ဖြတ်မှုတွေချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးချက်ချင်းပြန်လုပ်ပေးဖို့ကိစ္စမှာလည်းအာဆီယံဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့အင်ဒိုနီးရှားကဆက်ပြီးတော့ဆက်သွယ်ဆောင်ရွက်နေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မြမအရေးနဲ့ပတ်သက်လို့ဧပြီလနောက်ပိုင်းမှာအာဆီယံကအစည်းအဝေးတစ်ရက်ကျင်းပပြီးအာနာသိန်းကောင်းဆောင်ဘုတ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့တာပါ။အဲ့ဒီအစည်းအဝေးမှာပဲမြမအရေးအာဆီယံအထူးကိုယ်စားလှယ်သူဦးခန့်သားရဲ့အပါအဝင်ဘုံသဘောတူညီမှု၅ရပ်ကိုအာဆီယံကချမှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံပြီးတော့မြန်မာအရေးအပါဝင်မဲခေါင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးချင်းသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်နဲ့ဒုဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတချို့ကိုဒီရက်ပိုင်းတွားရောက်နေတာဖြစ်ပြီးခရီးစဉ်တစ်လျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေပါတယ်။ စစ်တပ်ကအာဏာသိမ်းယူထားတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကြိုးပမ်းရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုပမ်းနေတာကိုထောက်ခံကြိုဆိုကြောင်းတနင်္လာနေ့ကအင်ဒိုနီးရှားဒုနိုင်ငံခြားဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့ပဲမြန်မာအရေးအာဆီယံနိုင်ငံတွေကြားအချက်၅ချက်ပါပုံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝပြောတဲ့ဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ထားရှိနိုင်အောင်ဝိုင်းဝန်းကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးဝိုင်းဝန်းဖိအားပေးဖို့ဒုနိုင်ငံခြားရေးဝန်ကြီးရှာမန်ကမြန်မာအိမ်နေချင်းဒေသတွေနိုင်ငံတွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဒူဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ပြင်တော့ဘယ်လ်ဂျီယမ်နဲ့တူရကီနိုင်ငံတွေကိုလည်းတွားရောက်အောင်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်နိုင်အောင်လို့ကာကွယ်ဆေးတန်းတို့ဖြန့်ဖြူးရေးအစီအစဉ်တွေအရှိန်မြင့်ဆောင်နိုင်အောင်ဝိုင်းဝန်းကူညီကြပါဆိုပြီးဩဇာကြီးတဲ့ဘဏ္ဍာရေးကြာမာရေးနဲ့ကုန်သွယ်ရေးအဖွဲ့အစည်းကောင်းဆောင်တွေကအစိုးရတွေကိုတိုက်တွန်းလိုက်ကြပါတယ်
။ We are deeply concerned because an increasingly two-track pandemic
ကယောကနဆတိုးရင်စီးပွားရေးပြန်လည်နဲ့လန်ထူဖို့နိုင်ငံအားလုံးနဆအလောက်ကန်ရတာဖြစ်တဲ့အတွက်ကျမတို့သိက္ကိုစိုးရင်ပါလေ IMF ရဲ့စီးရင်စရာတွေအားကမ္ဘာကုန်ထုတ်လုံးမှုအားကောင်းလာအောင်အထူးရောက်ဆောင်လုပ်နိုင်ဖို့ဆိုတာကကာကွယ်ဆေးအပေါ်မှာမူတည်နေပါလေကာကွယ်ဆေးဆိုင်ရာမူဝါဒဟာစီးပွားရေးဆိုင်ရာမူဝါဒဖြစ်ပါတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရံမုံငွေအဖွဲ့ IMF ရဲ့စီမံရေးရာဌာနညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကပြောတော်ပါတယ်စီရင်နှံပါတဲ့နိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုကာကွယ်ဆေးအလင်းအမြန်ဖြန့်ဖြူးမဲ့အစီအစဉ်အတွက်ဒေါ်လာဘီလီယံ50အရေးပေါ်လိုအပ်နေတာပါဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေကချက်ချင်းတုံ့ပြန်ဆောင်ရွက်တာမလို့ရင်တော့ကိုဗစ်ကပ်ရောဂါကူးစက်မှုလှိုင်းနဲ့ဆက်ပြီးတော့ရင်ဆိုင်နေရမှာဖြစ်တဲ့အတွက်ဗီဇပြောင်းကိုဗစ်ပိုးကြောင်းကမ္ဘာစီးပွားရေးပြန်လည်နှံလန်ထူရေးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကမ္ဘာပန်အုပ်စု WBG ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ IMF တို့ကပူးပေါင်းထုတ်ပြန်ခဲ့ကြတာပါကာကွယ်ဆေးကသာကာယောဂါတန်တရာကိုအဆုံးသတ်နိုင်လိမ့်မယ်လို့လည်း WHO ကပြောပါရယ်ပြည်သူ့ကျန်းမာရေးအတွက်ကာကွယ်ဆေးအောက်ဆီဂျင်စမ်းသပ်စစ်ဆေးမှုနဲ့ကုသရေးပိုင်းမှာလည်းအစိုးရအဖွဲ့တွေရင်းနှီးမြှုပ်နှံကြဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO ညီလာခံကနေ IMF WTO WBG နဲ့ WHO ကောင်ဆောင်တွေကကြေညာချက်ထုတ်တိုက်တွန်းထားကြတာဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွင်မှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ထုံးနေညပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာမှာအသားထုတ်လုပ်မှုအကြီးအမားဆုံးကုမ္ပဏီကြီးအင်တာနက်ကနေတက်ခိုက်ငွေညှစ်ခံရပြီးလုပ်ငန်းတချို့ထိခိုက်သွားပါတယ်။အမေရိကန်ရေနံပိုင်လိုင်းကိုမကြာခင်သတင်းပတ်တွေနဲ့အလားတူတိုက်ခိုက်ရပ်တန့်ခဲ့ပြီးအခုဘရာဇီးမှာအခြေစိုက်ပြီးအမေရိကန်မှာလည်းကုမ္ပဏီခွဲတွေရှိတဲ့ JBSSA ခေါ်အသားထုတ်လုပ်ငန်းကြီးကိုဆက်တက်ခိုက်လာတာပါ။အိမ်ပြီတော့ပြောခွင့်ရခရင်ဂျွန်ဖီယာကအခုလိုတက်ခတ်ခံရကြောင်းမနေ့ကအတည်ပြုပြလိုက်ပါတယ
် JBS notified the administration that the ransom demand came from
ရုရှားခြေစိုက်ဖြစ်ပေါ်ရတဲ့ရာဇဝတ်ကိုင်းတစ်ခုရဲ့ငွေနှစ်တောင်းဆိုထားတာခံရကြောင်းဘရာဇီးကဒီ JBSSA ကုမ္ပဏီနေနဲ့အမေရိကန်အစိုးရကိုအကြောင်းကြားလာပါတယ်အိမ်ပြီတော့အနေနဲ့လည်းဒီကိစ္စအပေါ်ရုရှားအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတာဝန်သိအစိုးရတစ်ခုအနေနဲ့အခုလိုငွေနှစ်တိုက်ခိုက်တဲ့ရာဇဝတ်သားတွေကိုလက်ခံထားလို့မရှိဘူးလို့အကြောင်းကြားထားပါတယ်လို့ပြောသွားတာပါအမေရိကန်ကတက်ဆက်ဆဲကိုလိုရာဒိုပြည်နယ်တွေဖြင့်ဩစတြေးလျနိုင်ငံမှာပါလုပ်ငန်းခွဲကြီးတွေရှိတဲ့ဒီအသားထုတ်ကုမ္ပဏီကြီးနဲ့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနတို့ဒီပတ်ထဲအကြိမ်ပေါင်းများစွာဆက်သွယ်ပြောဆိုခဲ့တယ်လို့လည်းပြောခွင့်ရဂျွန်ဖီယာကဆက်ပြောခဲ့ပါတယ်ကိုလိုရာဒိုပြည်နယ် Greenlee မြို့ရှိဒီ JBS အသားထုတ်ဘုတ်ဆက်ရုံမှာမနေ့ကအလုသမားအဆိုင်တစ်ခုကိုရပ်ဆိုင်ခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့ဒေတာကလူသမားသမဂ္ဂတခုကတော့ဒီသတင်းအတည်ပြုလို့မရသေးဘူးကုမ္ပဏီကိုမေးထားတယ်လို့ဆိုပါတယ်နော်အမေရိကန်နိုင်ငံအလက်စကားပြည်နယ်တော်ရိုင်းတိရစ္ဆာန်ထင်းသိမ်းနယ်မြေတဲ့ရေနံတူဖောက်ကွင်းပေးထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရပ်ဆိုင်လိုက်ပါပြီအလက်စကားပြည်နယ်ရဲ့အာထိတ်အမျိုးသားတော်ရိုင်းတိရစ္ဆာန်ထင်းသိမ်းနယ်မြေတဲ့အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကရေနံတူကွင်းပေးထားတာတွေကိုရပ်ဆိုင်လိုက်ပြီလို့သမ္မတဘိုင်ဒန်ဆိုရကမနေ့ကကြေညာလိုက်တာပါအမေရိကန်ပြည်ထောင်စုဝန်ကြီးဌာနကလည်းလက်ရှိမှာပတ်ဝန်းကျင်ချိန်သိမ်းဆိုင်ရာတုံ့တက်မှုတွေလုပ်နေပြီး ANWR လို့အတူကခေါ်တဲ့ဒီလောက်ွက်တွင်လ ပြန်လုခွင့်ပေးမပေးဒါမှမဟုတ်ဘာတွေပြင်ဆင်ကူစားပေးဖို့အဆုံးဖြတ်ပေးသွားမယ်လို့ရက်ဆိုင်ခံထားရတဲ့ရေနံကုမ္ပဏီတွေကိုအကြောင်းကြားခဲ့ပါတယ်။အခုလိုရက်ဆိုင်တဲ့အခြေအနေချက်ကြောင့်ဒီထိလွယ်ခိုက်လွယ်တဲ့ Dwayne Tracy ထင်းသိမ်းရေးနယ်မြေထဲမှာကာလကြာရှည်ဖြစ်လာခဲ့တဲ့ရေနံ 2.0 ရဲ့အငင်းပွားမှုတွေပေါ်ကြီးမားတဲ့တရားမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေထွက်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲတွေသမ္မတဟောင်းထရမ့်ရှုံးနိမ့်ခဲ့ပြီးလေမှာလူပိုင်ခွင့်ချပေးခဲ့တဲ့ဒီရေနံ 2.0 ရဲ့လုပ်ငန်းတွေအတွက်အရင်လာလာကောင်းတွေထိခိုက်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။ဒီနိုဝင်ဘာသမ္မတရွေးကောက်ပွဲတုန်းကသမ္မတဘိုင်ဒန်အနေနဲ့အခု ANWR နယ်မြေကိုအကာအကွယ်ပေးသွားမယ်လို့ကတိပြုမဲဆွယ်ခဲ့ပါတယ်။ Israel မှာတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုယာရုကပြုတ်သွားနိုင်တဲ့ညွန်ပေါင်းစုရဖွဲ့ရေးအလားအလာရှိနေပါတယ်။နိုင်ငံရေးခံယူချက်ပေါင်းစုံပါတဲ့ညွန်ပေါင်းဖွဲ့ရေးအတွက်အတိုက်ခံ Yesh Atid Party ကြီးကရာလာပစ်ကဦးဆောင်နေရာမှာအမျိုးသားရေးတင့်မာတဲ့ယမန်ပါတီကောင်းဆောင်နက်ဂျာလီဘန်နက်ကပူပေါင်းပါဝင်မယ်လို့ပြောပြီးဒီလာလာကောင်းလာတာပါဝင်ကြီးချုပ်နက်တန်ယာဟုအနေနဲ့မေလာစာပိုက်မှာအခုလိုညွန်ပေါင်းဆွေရဖွဲ့ရေးအထမမြောက်ခဲ့ပြီးအစ်စရီသမရာရူဘင်ရေဗလင်ကအထက်ခံကောင်းဆောင်လက်ပစ်ကိုဒီနေ့နောက်ဆုံးထားပြီးညွန်ပေါင်းဆွေရဖွဲ့ဖို့ခွင့်ပြုခဲ့တာပါဘန်နက်ရဲ့တနင်္လာနေ့ကစပူပေါင်းပါဝင်လာမှုကြောင့်အမတ်120ရှိတဲ့အစ်စရီရဲ့ကနဆက်လွှတ်တော်ထဲမှာအတိုက်ခံတွေရဲ့အခုကြိုးပမ်းမှုကနေအမှတ်အများစုရနိုင်ချေပေါ်လာခဲ့ပါတယ်။အခုလိုတိုက်ခံတွေရဲ့ညွန်ပေါင်းဖွဲ့ရေးညှိနှိုင်းခဲ့မှုရာဗန်နက်အနေနဲ့ပထမသက်တမ်းနှစ်နှစ်မှာဝန်ကြီးချုပ်ဖြစ်လာနိုင်ပြီးအဲ့ဒီနောက်မှာလက်ဖက်ကအလှည့်ကျဝန်ကြီးချုပ်ဖြစ်လာနိုင်ဖို့ရှိနေပါတယ်။တကယ်တော့အစ္စရေးမှာပြီးခဲ့တဲ့နှစ်နှစ်အတွင်းရွေးကောက်ပွဲ၄ကြိမ်ကျင်းပခဲ့ရတဲ့နိုင်ငံရေးမတည်မငြိမ်မှုဖြစ်လာနေခဲ့ပြီး2019ခုနှစ်ရွေးကောက်ပွဲနှစ်ခုပြီးမှဝန်ကြီးချုပ်နေတန်ရာဦးအနေနဲ့ညွန်ပေါင်းမဖွဲ့နိုင်ပဲယာယီအင်ဆောင်ဆိုရဖြစ်တာတာဝန်ယူလာခဲ့တာပါခင်ဗျာ။နိုင်ဂျီးရီးယားမှာတော့ပြန်ပေးဆွဲခံရတဲ့ကျောင်းသူကျောင်းသားတွေပြန်လို့ရဲကူညီပေးဖို့သူတို့ရဲ့မိဘတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံအလဲမြောက်ပိုင်းရက်ဖီပြည်နယ်အစွန်ဖျားရှိတက်ချီနာမြို့ကကျောင်းပြင်ပမှာမိဘတွေစီအောင်ပြီးအစိုးရအာဏာပိုင်တွေအနေနဲ့ကလေးတွေလက်မြောက်ရေးပူချိုးပန်းလုပ်ပေးဖို့တောင်းဆိုပြီးတရင်းရရင်မင်းကစောင့်ဆိုင်းခဲ့ကြပါတယ်။ကျောင်းသူကျောင်းသား150ဝန်းကျင်ကိုတနင်္ဂနွေနေ့တုန်းကပြန်ပေးဆွဲသွားခဲ့တယ်လို့ဆာလီဟူတန်ကိုအစ္စလမ်ကျောင်းညွှန်ကြားရေးမှူးမလန်အဘူဘကာဂျီမီကဆိုပါတယ်ဂျီမီကဆက်ပြီးသူနဲ့အမျိုးတော်တဲ့ဖန်ခန့်နေရသူတူကနေတဆင်ပြန်ပေးသမားတွေကဆက်သွယ်လာပြီးငွေတောင်းအသက်ပါချင်းချောက်အကြက်ကင်လာတယ်လို့မျက်ရည်ဆက်လက်နဲ့ရှင်းပြကအစိုးရအနေနဲ့အရေးတူလှုပ်ဆောင်ပေးဖို့တောင်းဆိုလိုက်ပါတယ်ရဲတွေဘက်ကပြောလာတာကတော့လက်နက်ကင်တမရတွေဟာကျောင်းသူကျောင်းသားအများကြီးကိုဖမ်းသွားခဲ့ပြီးအဖမ်းခံရသူတူအသက်ခံခဲ့ရတယ်ဆိုပေမဲ့အသေးစိတ်ကိုတော့မရှင်းပြခဲ့ပဲကယ်ဆယ်နိုင်ဖို့တော့တက်တွေလှုပ်ထားပြီးပြီလို့ဆိုပါတယ်ကျောင်းညွှန်ကြားရေးမှူးဂျီမီကတော့အာဏာပိုင်တွေအနေနဲ့ဒီကိစ္စအတွက်ဓာတ်ရိုက်ဆက်သွယ်တာနဲ့လာကူတာဘာမှမလုပ်ပဲရဲခါကိုယ်စားလှယ်တာလှုပ်ပြီးမိသားစုတွေအနေနဲ့အစိုးရစီကငွေလိုချင်လို့သာအခုလိုလုပ်နေကြောင်းပြန်ဆွဆွဲစော်ကားခဲ့တယ်လို့ဆိုပါတယ
်။နားလောင်တဲ့ကိုဝင်းမျိုးတို့ကနောက်ဆုံးရသတင်းတွေကိုပြပြသွားတာပါလူလူနဲ့ဂျမ်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်ဆိုင်ကဏ္ဍတွေမှာတိုင်ခင်သတင်းပေးပို့ချက်တွေနားဆင်ရပါမယ်။အရင်ဆုံးတော့ဒေတာရင်းရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဘာရီပြောခဲ့တယ်ဆိုတာကြည့်အောင်ပါ။မြန်မာစစ်ကောင်စီကဖန်ထားတဲ့အမေရိကန်နိုင်ငံသားသတင်းတော်နှစ်ဦးကိုချက်ချင်းပြန်လုပေးဖို့အာဆီယံနိုင်ငံတွေမှာခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းဒီရှာမန်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလှုပ်လှဆော်ပြောဆိုခွင့်ကိုတိုက်ခိုက်ခံနေရတယ်လို့လည်းသူကပြောပါတယ်။ဒေတာရင်းကိစ္စရပ်တွေမှာအာဆီယံရဲ့ဦးဆောင်မှုအပါအဝင်တခြားကိစ္စတွေကိုအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒုတိယဝန်ကြီးဝန်ဒီရှာမန်ကဗန်ကောက်မြို့တော်ကနေတယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါကိုရင်တက်ရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကဆက်တော့ပြပါမယ
်အရှိတောင်အာရှဒေသမှာအာဆီယံရဲ့အခန့်ကဏ္ဍဟာအရေးပါကြောင်ပြသတဲ့အနေနဲ့ရောဒေတာရင်းကိစ္စရပ်တွေကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ပါဒေတာရင်းနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝန်ဒီရှာမန်ကဒီကနေ့ဘန်ကောက်မြို့ကတဆင့်သတင်းတောက်တွေနဲ့တယ်လီဖုန်းကနေသတင်းသာရှင်းလင်းပွဲပြုလုပ်ပြီးသူခီးစဉ်ကိစ္စကိုရှင်းပြခဲ့တာပါ VOA မြန်မာဌာနအပါအဝင်နိုင်ငံတကာသတင်းတောက်တွေရဲ့မေးခွန်းတွေကိုဒုဝန်ကြီးရှာမန်ကပြန်လည်ဖြေကြားခဲ့တာမှာလက်တလောနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိစ္စနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေမြန်မာပြည်သူအများပြားအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာတွေကြောင့်ကြုံတွေ့နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေကိုအလေးပေးပြောကြားခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးဖြစ်ကြတဲ့ကမာရွတ်မီဒီယာကကိုနေတန်ပေါင်နဲ့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူ Daniel Fanstar တို့ကိစ္စကိုလည်းဒုဝန်ကြီးကထည့်သွင်းပြောကြားခဲ့ပါတယ်
both immediately and will continue to do so until they are allowed to return home safely to their families. I have also raised our concern about
မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်2ယောက်စလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။သူတို့2ယောက်စလုံးပြန်လည်လွတ်မြောက်ပြီးသူတို့မိသားစုတွေထံကိုပြန်မရောက်မချင်းသူတို့လွတ်မြောက်ရေးအတွက်ကျမတို့ထောက်လျှောက်တောင်းဆိုသွားမှာပါ။အာဆီယံကောင်ဆောင်နေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းဒီသတင်းတောက်နှစ်ယောက်ပြန်လွှတ်ရေးသက်ဆိုင်ရာအာဆီယံအဖွဲ့ဝင်နိုင်ငံအသီးသီးဆောင်ရွက်ပေးကြဖို့ကျွန်မတိုက်တွန်းခဲ့ပါတယ်။တိုင်းပြည်တစ်ခုကျွယ်ဝချမ်းသာနိုင်ရေးလွတ်လပ်ပြီးတော့အမိခိုကင်းတဲ့သတင်းဌာနတွေတည်ရှိဖို့လိုအပ်ပါတယ်။မြန်မာစစ်တပ်ကသတင်းတောက်တွေကိုဖမ်းဆီးပြီးတော့သတင်းမီဒီယာအပေါ်အကြမ်းဖက်လှုပ်ဆောင်နေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လုပ်ရပ်ဖြစ်ပါတယ်။
မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကပြီးခဲ့တဲ့မေလ24ရက်နေ့မှာကိုနေတာမောင်ကိုအွန်လိုင်းကတဆင့်စကားပြောခွင့်ရခဲ့ပေမဲ့သူ့အတွက်ဥပဒေအကျိုးဆောင်ငါဖို့ကိစ္စကိုတော့ဆောင်ရွက်ခွင့်မရသေးဘူးလို့လဲဒုဝန်ကြီးရှာမန်ကပြောပါတယ်။ဒန်နီယယ်ဖန်စတာနဲ့ကတော့အခုချိန်ထိအဆက်အသွယ်မရသေးဘူးလို့ပြောပါတယ်။ဒုဝန်ကြီးရှာမန်ဟာထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်ရှိစဉ်အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာအရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။
I also continue to urge immediate action to end the humanitarian crisis in Burma and underscore the need to push the military regime to end violence, release those unjustly detained.
မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေအဆုံးသတ်ရေးအတွက်အမြန်ဆုံးလှုံ့ဆော်ပေးကြဖို့ကျွန်မအနေနဲ့တိုက်တွန်းပြောဆိုခဲ့ပါတယ်စစ်တပ်အနေနဲ့သူ့ရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်မှုမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုံ့ဆော်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံမှာအယတအဆိုးရလက်ထဲအာဏာပြန်အပ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်နိုင်ရေးအင်ဒိုနီးရှားနိုင်ငံရဲ့ဆောင်ရွက်ပေးခဲ့မှုတွေအတွက်ကျေးဇူးတင်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ဆိုပါတယ်သူဒီကနေ့ရောက်ရှိနေတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံစဉ်မှာလည်းမြန်မာရေးကိစ္စကိုထက်သွင်းဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကပြောပါတယ်မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပြည်ပြင်းရေးကိစ္စကုလသမဂ္ဂဆုံးဖြတ်ချက်မှာထည့်သွင်းမဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကကန့်ကွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တဦးကမေးတာမှာဒီကိစ္စဟာဆွေးနွေးဆောင်ရွက်နေစေကာလဖြစ်တာကြောင့်သူ့အနေနဲ့ကြိုးပြီးတစုံတရာမပြောလို့ကြောင်းတန်တမာရေးကိစ္စတွေဟာအချင်းယူဆောင်ရွက်ရလေရှိကြောင်းပြန်လည်ဖြေကြားခဲ့ပေမဲ့မြန်မာအရေးနဲ့ပတ်သက်လို့အချက်၅ချက်ပါအာဆီယံရဲ့ဘုံသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းဒုဝန်ကြီးဝင်ဒီရှာမန်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
ကိုဦးစောဝင်းလိုက်ပါဒီမော့ဆိုနဲ့မူပြဘက်ကတိုက်ပွဲသတင်းမတိုင်ခင်ဟူဆက်ပြီးဒီကနေ့ဆန္ဒပြပွဲတွေတင်ပြပြပါမယ်နိုင်ငံတော်မှာဆီယနာဒိမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေတာမှာစစ်ကောင်စီလက်ထက်ပြန်ဖွင့်တဲ့အခြေခံပညာကျောင်းတွေမှာကျောင်းသားတွေရောဆရာတွေပါကျောင်းမတက်ကြဘူးတိုက်တွန်းတောင်းဆိုဆန္ဒပြတာတွေရှိပါတယ်နိုင်ငံတော်ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပါမယ်
။စကိုင်းတိုင်းဒဇယ်မြို့မှာတော့ပြည်သူလူထုနဲ့ကျောင်းသူကျောင်းသားအပါအဝင်အင်အား250လောက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေကအဖြူအစိမ်းကျောင်းဝတ်စုံတွေနဲ့ကျောင်းမတက်လှုပ်ရှားမှုခြိတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီတပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေခြားကပဲဒဇယ်မြို့နယ်ကလူထုတွေကနေ့စဉ်မပြတ်လူအများပြားနဲ့ခြိတက်ဆန္ဒပြနေကြပြီးကျေးရွာချင်းဆက်ကိုတော့ဆိုင်ကယ်တပိတ်နဲ့ထွက်ခွာကြပါတယ်။ကျေးရွာတွေမှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေကိုတရွာဝင်တရွာထွက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ခေါင်းဆောင်တဦးက VOA ကိုပြောပြပါတယ်
။ဒီနေ့တပိတ်ကတော့ဒီနေ့အင်အားမှာကအဲကျောင်းသားကျောင်းသူတွေအများဆုံးပါတာပေါ့အင်အားတော့250ဝန်းကျင်လောက်ရှိတယ်။ဒီအနေနဲ့ကြာရှုံးရင်းနဲ့ကြောင်းမတက်တဲ့ပိတ်ပုံစံမျိုးကိုကြောင်းသားကြောင်းသူတွေရောအကုန်လုံးကြောင်းဝတ်စုံအဖြူစင်းဝတ်ပြီးတော့ဝင်းရံပြီးတော့လိုက်ကြတယ်ဒီရွာတွေမှာတော့ဒီနားတဲ့နေရာတွေမှာဆိုရင်တော့သူအဲ့လိုမျိုးပေါ့အထိုင်တဲ့ပိတ်တော့ဟောလုပ်တယ်ထိုင်တဲ့ပိတ်လုပ်ပြီးတော့ဒီစစ်ကျင့်ပညာရေးလိုမရှိတဲ့ဒီဥပါပေါ့စေအာနာရှင်တော်လန်မှုရံကျွန်တော်တို့လူကိုယ်တိုင်မလိုက်တော့မှအကုန်လုံးနောက်ွယ်ကနေပန်ပိုးမှုပါများအဲ့လိုမျိုးဟောပြောတာမျိုးတော့ရှိပါတယ်ဟုတ်
ရန်ကုန်မြို့မှာတော့စစ်တပ်ကလုံခြုံရေးအင်အားတိုးမြင့်ထားပြီးတော့နေရာတချို့မှာစစ်ဆေးမှုရှိနေတာကြောင့်ကြီးကြီးမားမားဆန္ဒပြခြိတက်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရက်ကွက်နဲ့မြို့နယ်အလိုက်တပိတ်တချို့ကတော့ပုံမှန်အတိုင်းထွက်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြတပိတ်စစ်ကြောင်းတွေဟာစစ်တပ်အာဏာသိမ်းထားတဲ့၍ဆက်ပြီးရှိနေကြမှာဖြစ်ပြီးစစ်အာဏာရှင်ကိုအမြင့်ပြတ်ဖြုတ်ချနိုင်မှုအတွက်နီးလန်းစုံကိုအသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တပိတ်ခေါင်းဆောင်တဦးကပြောပြပါဗျာ။အဲ
တော့ကျွန်တော်ဆန္ဒပြရတဲ့အလုပ်ကလည်းဆန္ဒပြနေနေတော်ရည်မြေရောက်လှောင်ရှာမှုကြတယ်တော်ပြီဆက်လုပ်နေတယ်ပေါ့နော်။ဒါမှမဟုတ်ကျွန်တော်ကဘယ်လိုပုံစံနဲ့လုပ်ရလဲဆိုတော့ ဆန္ဒပြတာကြောင့်ဒီလုံးထွက်ပြဖြစ်တဲ့အတွက်အနေနဲ့အများကြီးရွေးချယ်များလိမ့်မယ်။ဒါမှမဟုတ် UG ပေါ့အခုလိုမျိုးကျွန်တော် PDF တင်နေပြည်သူ့ကော်မတီတမတော်ကြီးကကြောက်ပြီး UG ဆက်လက်ရှာနေတာမျိုးကြောင့်ခီရောက်ကျွန်တော်တို့ကပုံပြီးခီရောက်တယ်ပေါ့ဗျာ
။ရန်ကုန်မြို့ကစမ်းကြောင်းမြို့နယ်ထဲမှာတော့လူငယ်တွေဥဆောင်တဲ့ပျောက်ကြားတဲ့ဘိတ်ဒီကနေ့မနက်ပိုင်းမှာလုခဲ့ပါတယ်။လုံးကြုံရေးတင်းကျပ်ထားတဲ့ကြားကပဲမိနစ်ပိုင်းလောက်ဆင်နွှဲတဲ့လျှက်တပြက်တပိတ်တွေရန်ကုန်မြို့မှာနေစဉ်နေတိုင်းပြုလုပ်နေတာပါ။မန္တလေးတိုင်းစင်ကိုင်းမြို့နယ်ပလိမြို့မှာတော့စစ်ကောင်စီတပ်တွေကအင်အားဖြည့်ထားတာမို့လို့ဒီကနေ့မှတပိတ်မဆင်နွှဲနိုင်ခဲ့ပါဘူး။ဒီကနေ့မှဆန္ဒပြပွဲမလုပ်ဖြစ်ခဲ့ပေမဲ့အချိန်ရရင်ရတယ်လို့စစ်အာဏာရှင်ကိုဆက်ပြီးတော့တော်လှန်သွားကြမယ်လို့ဆန္ဒပြပွဲမှာအမြဲတမ်းပါဝင်သူတဦးကပြောပြပါဗျ
။ပလိမြို့ကတော့တပိတ်ကိုခါအားလို့ပါရရင်ရတယ်လို့တပိတ်ထွက်တယ်။တော့ဒီပလိရဲကင်းမှာเนี่ยพี่ก็ได้ชื่อแล้วแต่ว่าอูจ้องพ่นอยู่แล้วจ้องมาแล้วโหส่องชะละได้ชื่อเลยป่ะนี่นี่เองตั้วเองเสียบีอูดิเสียบีแล้วเอาโหลชินดีได้อย่างนี้ป่ะก่อพี่แล้วลงไล่ล่ะป่ะได้ยาแล้วชะละ
ပလိမြို့မှာဒီကနေ့ဆန္ဒမပြဖြစ်ခဲ့ပေမဲ့ကြောင်းမဖွင့်ခင်အစောပိုင်းမှာတော့ကြောင်းမတက်ရေးလှုပ်ရှားမှုတွေကိုစာတင်ကြောင်းနေရဲ့ရှေ့မှာဆရာနာရှင်စန့်ကျင်စာသားတွေစေမှုရေးတာမျိုးစာတွေကတ်ထားတာမျိုးတွေလုပ်ခဲ့ပါတယ်ဖိနေဖြုတ်ခွဲမှုတွေခြားကပဲဖားကန်မန္တလေးဒဝဲကလေးနဲ့ဒဇယ်မျိုးတွေမှာနေစဉ်ဆန္ဒပြပွဲတွေဆက်ပြီးရှိနေသလိုနမ်ခမ်ဆလင်းကြီးဖျားတုံးစုမြိုင်မုံရွာနဲ့မိုးကောင်းမျိုးတွေမှာလည်းပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်ရွာရင်းတဲ့ဘိတ်နဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိပြီးဆရာနာရှင်ကိုတော်လှန်နေကြပါတယ်ရှင
်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေရန်ကုန်ကလာတဲ့တင်ကိုမဆုမွန်ပြောပြတော့တာပါကရင်ပြည်နယ်ဘက်ကတိုက်ပွဲနဲ့ဒုက္ခသည်တွေထွက်ပြေးကြတဲ့အကြောင်းနဲ့တရင်တော့နှစ်ဦးကိုထောင်ချလိုက်တဲ့အကြောင်းတွေမကြခင်ပြောပြပါမယ်။အခုတော့ဒီမော့ဆွေနဲ့မိုးပြဘက်ကတိုက်ပွဲတွေအချိန်ကြီးအောင်ပါ။ကြားပြည်နဲ့ဒီမော့ဆွေနဲ့ရှမ်းပြည်နဲ့အဆက်ကမိုးပြမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာတွေရှိပါတယ်။မိုးပြမြို့ပြစ်ခတ်မှုမှာအရသာတအုပ်ထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးဗီဒီယိုတရင်တော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစည်ရေးသိမ်းမှနေတဲ့ဒီမော့ဆူမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီကနေ့ဖြစ်ပွားတဲ့ဒီမော့ဆူမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဖက်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီမော့ဆူတဲတောင်ကမှလည်းဒီမော့ဆူ PDF ချုံကတိုက်ပွဲနဲ့ဖြစ်ပွားခဲ့လို့သိထားတာပါဒီမော့ဆူကတော့မနေ့6နာရီလောက်မှာရမစင်မမရင်းနဲ့ဒီလေကောကနေပြီးတော့ကျွန်တော်ကခါရက်ကိုရေချက်ရှိပြခတ်တာလို့ရှိရပါတော့။ရောင်းနေပြီးဒီနေ့ချင်းရေးပြခတ်မှုရှိရအဲ့ဒါကကျွန်တော်7နာရီလောက်ထိပြခတ်မှုရှိခဲ့တယ်ပေါ့
။နှစ်ဖက်ပြခတ်မှုတွင်စစ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဒီမော့ဆူရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဆိုပါတယ်။တနင်္လာနေ့ညနေပိုင်းကတိမောဆူမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပြင်လေကြောင်းအကူသုံးတိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခတ်မှုတွေရှိနေတယ်လို့စစ်ရှောင်းနေရသူမိုးပြဲမြို့ခံတူကပြောပါတယ်
ဒီနေ့နောက်ပိုင်းမှာတော့ပြည့်တယ်ဒီအဖွဲ့လည်းပြန်ပြည့်မယ်လို့တော့တခုပြည့်ရောကျွန်တော်တို့ဟိုစီစီဆောင်ဖွဲ့ဆိုတော့တောင်းမှာတော့အတန်ကြားရတဲ့
စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်အလှန်ပြစ်ခတ်မှုမှာဒေသခံပြည်သူတွေထိမှန်တန်ရရရှိထားတယ်လို့ကရင်နီမျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။မိုးပြဲဖက်ကကျွန်တော်7နာရီကျော်ကကျန်းဖတ်စစ်ကောင်စီကလာတော့ပြစ်ခတ်တယ်ပေါ့နော်။ဆန်တေချီလာတဲ့ပြည်သူတရားကိုတမန်မှန်ပေါ့။မဖက်ကခံလို့ပြန်လှန်ပြစ်ခတ်တယ်ပေါ့နော်။မိုးပြဲ PDF ကနေရောပြန်လှန်ခုခံနိုင်မိသားတချို့ရှိတယ်ပေါ့နော်။
ပြီးခဲ့တဲ့မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့မှာဒေသခံကာကွယ်ရေးဖွဲ့ကလည်းမိုးပြဲရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့၄ဦးဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ပိုင်းမှာစစ်တပ်ဘက်ကတိုက်ရင်အားဖြည့်တင်လာပြီးအကြမ်းဖက်တုတ်ပြန်လာတာကြောင့်ဖဲခုံနဲ့မိုးပြဲမြို့ဒေသခံတွေတောင်းလက်ချီစစ်ဘေးလွတ်ရာသိမ်းရှောင်နေရပါတယ်။တော်တဲ့ယာယီစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းနဲ့ချီတဲ့ဖဲခိုးမိုးပြဲမြို့ကစစ်ချောင်းတွေမိုးတွဲမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တော့မိုးကောင်းပါပဲကြားစစ်တေကြီးအောင်ပါပဲကျွန်တော်တို့ကနေလိုက်မြို့တမီနဲ့ကလေးငယ်တွေကဟိုဥစားပြင်းကနေလို့ရတော့ကျွန်တော်တို့ယောက်ျားတွေသွားနိုင်လာနိုင်တဲ့လူကအများပိုင်းတော့ပြေးနေပါပြီကြောက်ရတယ်ကွာဖဲခိုးမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှိတဲ့အဆုဆိုရင်တော့အနည်းဆုံးတော့ရွာ6ရွာ9ရွာဆိုတော့လူကတော့9ရွာ6ရွာလောက်ရှိတယ်
အနောက်ကရောင်းဖဲပေါ်တော့ကမ္ဘာတော့ပုံကမ္ဘာတော့ရှိလို့မို့ဒီမော့ဆူမြို့နဲ့မိုးပြဲမြို့ပဲပြေခတ်တက်ခတ်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကရယာပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြေခတ်တက်ခတ်မှုတွေကြောင့်လွယ်ကော်မြို့နယ်ဒီမော့ဆူမြို့နယ
ဒီမော့ဆွန်နဲ့မူရကတိုက်ပွဲတွေအခြေအနေနိုင်ငံရင်တရင်ပြည်ပူချက်ကိုတရားပြီးတဲ့နောက်ကရင်ပြည်ဘက်ကတိုက်ပွဲနဲ့ဒေသခံတွေအခြေအနေဆက်ကြည့်အောင်ပါ ကရင်ပြည်နယ်မြောက်ပိုင်းခရိုင်အတွင်းမှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒီဂျီပီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်600ထက်မနည်းရောက်နေပြီးဇွန်လနေ့နေ့ကတော့ထိုင်းမဲ့ချန်ကစစ်ဘေးဒုက္ခသည်တွေခိုးလွန်ရနေရကိုမြန်မာဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားလာကြောင်းထိုင်းစစ်သားတအူးနဲ့စစ်ဘေးရှောင်နှစ်ဦးထိခဲ့ဒဏ်ရာရပါတယ်ဒီကြောင့်ထိ
တ်နဲ့နေကြားဆောင်ပူပေါင်းတက်ဖွဲ့ဝင်တွေနဲ့ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာတက်တို့ကြားအင်္ဂါနေ့နေ့လယ်ကစပြီးဒီကနေ့ထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ခြမ်းမဲကိုကင်းကျေးရွာအထိစစ်ဘေးရှောင်600ထဲမနည်းထွက်ပြေးခိုလုံလာကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ထိုင်းဘက်ခြမ်းမဲကိုကင်းကျေးရွာရဲ့နွားတင်းကုတ်တွင်ခိုလုံနေတိုင်းနေကြတဲ့စစ်ဘေးရှောင်နေရာကိုလက်နက်ကြီးကြီးစံတွေကြားရောက်လို့ထိုင်းနိုင်ငံသားတဦးနဲ့စစ်ဘေးရှောင်ရွာသားတို့ထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါတယ်
။ဒီဒီပေါ်လေနေလရှင်ဘိုင်းအစီအစဉ်တော့လက်နက်ကြီးတွေကကြားစံကြားနေရတယ်နောက်ပြီးတော့စုံလို့ကြားနေရတယ်ခိုက်ခဲချမ်းကိုလည်းစလုံးကြားလာတယ်ပေါ့နော်အဲဒီမှာရှိတဲ့တံကြတဲ့ဒီထိုင်းနိုင်ငံသားအင်းနဲ့ဒီဆက်ပြီးလာတဲ့ဒုက္ခတွေကိုပါပြိခိုက်တဲ့အရာတွေလို့ကျွန်တော်တို့ကပြပြရတာပေါ့။ဆယ်ဒီမနာကြီးတောင်းတာကြီးဖြစ်နေတော့ဝယ်ဟိုလက်နဲ့ဒီအတန်ကြီးကကြားမရတော့ဝယ်ဒီ
အခုလိုမျိုးထိုင်းနိုင်ငံရဲ့ပိုင်နဲ့တဲ့လက်နဲ့ကြီးကြီးကြားခဲ့တာနဲ့ပတ်သက်လို့သူ့စစ်သားတို့ထိခိုက်ဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းဆိုရဘက်ကအခုချိန်ထိတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မနီကစပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တွေဟာနေ့လယ်ပိုင်းထိထွက်လာနေစေမို့တိုင်းဘက်ချမ်းမဲခုတ်ကင်းကျေးရွာကိုမနေ့ကထိရောက်လာတဲ့ဒုက္ခသည်600ထက်မနည်းရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဒုက္ခသည်အကြောင်းဟိုမနေ့ကတည်းကစပြီးတော့မှလာတာပေါ့နော်။ဒီဘလူးဘက်ချမ်းမှာဒီ CD နဲ့စကောင်းစီကျမှာဖြစ်တဲ့စိုက်တွေအပေါ်မှာဒုက္ခသည်ကမင်းကကြတော့နေရကျော်လောက်ရှိတယ်ဒါပေမဲ့ဒီမင်းနဲ့ပေါ့နော်ဒီဒီမင်းနဲ့ကကြတော့ကျွန်တော်တို့အပ်ဒိတ်ချက်ရတာက600လောက်တော့ရှိပြီဒါပေမဲ့ဒီအခုချိန်မှာဒီဆက်များလာတယ်ပေါ့နော်ဒါပေမဲ့လူကလမ်းညုံပဲဖြစ်ပြီးလာနေတော့ပေါ့လက်ချက်မှာရှိတဲ့အခုအချိန်ကြီးပေါ့ဒီမင်းနဲ့ဒီဆန်လေအခုမှာအခုချိန်မှာကြာနေရတော့ပဲအဲ့တော့ကျွန်တော်တို့ဟိုကြော်ရရဆက်ပြီးလာနေတော့ပဲခြိုက်တဲ့ချက်ကိုဒီဒေသမှာလည်းသူကလည်းရှိသေးတဲ့ပါကြတော့ပိုင်းတဝန်ရှိပုဂ္ဂိုလ်တွေကယူအားထိနေလို့ပြေးမှုမျိုးတော့တော့
ဘာကြောင့်တိုက်ပွဲဖြစ်ရတယ်လဲဆိုတဲ့အခြေအနေကိုမေးမြန်းဖို့အတွက်စစ်ကောင်စီဘက်က DKBA ဘက်ကိုကနှစ်ဖက်လုံးကိုဆက်သွယ်လို့မရခဲ့ပါဘူးထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကတော့မနေ့ကနှစ်ဖက်တိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်
မနေ့ကတော့သူတို့ကားကိုစောင့်ချလိုက်တာပဲတစ်ခါလာတော့စခန်းမရောက်ခင်မှာပဲအရွာအဝယ်မှာအဲ့ဒါလမ်းမှာစောင့်ချလိုက်တာဒီကပြီးမဟုတ်ပါဘူးကုတ်ပါပါလေအင်းနော်ဘုံဘွက်တော့ပါတော့ဉာဏ်တော့ကြီးဆက်တည်ရပေါ့ကြီးဆက်တည်ရတော့များတယ်ရှင်ね200လောက်ပါမယ
်ဂျွန်လာ၂ရက်နေ့မနေ့၄နိုင်ခွဲအချိန်လောက်ကကရင်ပြည်နယ်မြောက်ရီမြို့နယ်မိုင်50ခန့်กว่าမြောက်ရီခရိုင်ဝလီမြို့ရဲစခန်းကိုလည်းလက်နက်ကိုင်အဖွဲ့တစ်ခုက RPG လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဝလီမျိုးကစစ်မြေပြင်အင်ဂျင်နီယာဂျီအီးတက်အခြေချလုပ်ငန်းခွင်နေရာတွေမှာလဲပြစ်ခတ်မှုတွေမီးရှို့မှုတွေရှိနေပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။ကရင်ဘက်တိုက်ပွဲနဲ့ဒုက္ခသည်တွေအခြေအနေမအေးမှပြောပြသွားတာပါ။အခုတော့သတင်းတောက်နှစ်ဦးကိုထောင်ချတဲ့သတင်းဆက်ပါမယ်။မြေမျိုးက DVP သတင်းတောက်နဲ့မီးစိမသတင်းတောက်တို့ကိုပုံမှန်905ကကြီးနဲ့စစ်အုပ်ချုပ်ရေးကောင်စီကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။သူတို့နှစ်ဦးဟာစစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာဒုတိယမြောက်ထောင်ချအပြစ်ပေးခံရတဲ့သတင်းသမားတွေပါ။ဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုမခင်ဖြူထွေးကတွေ့ပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူမှုတွေလုပ်နေတာမှာတက်ကြွလှုပ်ရှားသူတွေသာမကသတင်းသမားတွေလည်းပြစ်မှတ်ထားခံရပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့ကပဲပ ပဲဘကိုးတိုင်းပြည်မြို့မှာနေထိုင်တဲ့ DVB ဒီမိုကရက်တစ်မြန်မာအသံသတင်းဌာနသတင်းတောက်ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ထောင်နဲ့3နှစ်အပြစ်ပေးခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာနောက်ထပ်သတင်းသမား2ဦးကိုထောင်နဲ့ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်သူတို့တွေကတော့ဘိန်းမျိုးက DVB သတင်းတောက်ကိုအောင်ကျော်နဲ့မင်းစီမာသတင်းတောက်ကိုစစော်တို့ဖြစ်ပါတယ်သူတို့ကိုဘိန်းအချင်းထောင်အတွင်းအထူးတရားစီရင်တာမှာဒီကနေ့ပဲအမိန့်ချလိုက်တာလို့သိရပါတယ်ဖန်စီရင်းယူခံရချိန်ကနေဒီကနေ့အမိန့်ချတဲ့အထိမိသားစုနဲ့တွေ့ခွင့်မရပဲအမိန့်ချတဲ့ခဏတာဖုန်းစကားပြောခွင့်ရခဲ့တယ်လို့ပြည်ထောင်ချမှတ်ခံခဲ့ရတဲ့သတင်းတောက်ကိုအောင်ကျော်ရဲ့အစနီးကပြောပါတယ်
အခုထောင်နဲ့နည်းချလိုက်တဲ့ချိန်ဒီပေါ်မှာကိုအောင်ကျော်အနေနဲ့ကအယူခံလောကမဝင်ပါဘူးလို့ညီမတို့ပြောတယ်မြန်မာနိုင်ငံမှာဒီတရားတော်မှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်
။ DVB သတင်းဌာနအပါဝင်သတင်းဌာန၅ခုကိုစစ်အုပ်ချုပ်ရေးကောင်စီကမပိတ်သိမ်းခင်ဒီမတ်လ၁ရက်နေ့ညနေပိုင်းတုန်းကသတင်းတော်ကိုအောင်ကျော်ကိုသူ့ရဲ့နေအိမ်မှာအကြမ်းဖက်ပစ်ကတ်ဖမ်းဆီးသွားတာဖြစ်ပါတယ်။ရောဘာဂျီရီလောက်လေးကွာတွေနဲ့အိမ်ကိုပစ်ကတ်တာတကားမှန်တွေကိုချိုးဖြတ်ပြီးအကြမ်းဖက်ဝင်ရောက်ဖမ်းဆီးတာတွေမလုပ်ခင်ကိုအောင်ကျော်ကိုတိုင်လူမှုကွန်ရက်ပေါ်ကိုတိုက်ရိုက်ထုတ်လွှင့်ခဲ့ပါသေးတယ်။ဖမ်းဆီးခင်ရတဲ့အချိန်မှာဦးကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နှက်ခံခဲ့ရပြီးအမှုရင်ဆိုင်တဲ့နေရာမှာလည်းဖိအားပေးချင်းချောက်တာတွေကြောင့်သူ့အမှုကိုရှင်းနေလိုက်ပေးမဲ့သူမရှိခဲ့ပါဘူး။သူကိုယ်တိုင်ပဲခုခံခြေပါခဲ့ရတယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ရဲအတော်ကြာစစ်ဆေးမေးမြန်းခံခဲ့ရပြီးတဲ့နောက်ထောင်တွင်းတရားစီရင်ရေးခုနှစ်ကြိမ်မြောက်ရုံးချိန်အပြီးမှာပဲအခုလိုထောင်နဲ့နှစ်နှစ်ကြာခံစေဖို့အမိန့်ချခံလိုက်ရတာဖြစ်ပါတယ်။မင်းစိမသတင်းတော်ကိုစောစောကတော့ပြီးခဲ့တဲ့ဧပြီလ6ရက်နေ့မှာစစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ခုနှစ်ကြိမ်မြောက်ရုံးချိန်အပြီးမှာအခုလိုထောင်နဲ့နှစ်နှစ်ကြာခံဖို့အမိန့်ချခဲ့တာဖြစ်တယ်လို့သူ့ရဲ့ဇနီးဖြစ်သူကပြောပါတယ်
။မာယာကျောင်းတတိတမောင်းကလေတတိတမောင်းတတိရေးတတိရေးကိုပြည်ထုတ်လုံဆော့စေတဲ့ပုံမှာတာဝန်ဖတ်တယ
်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း Frontier သတင်းဌာနကနိုင်ငံခြားသားEditor Danny Fenster ကိုအကြောင်းပြချက်မသိရပဲလွန်ကျွေးအာဏာပိုင်တွေကလေစိတ်မှာဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးအရေးယူရာတွေရှိနေတယ်လို့အမှုရင်ဆိုင်တဲ့နေရာမှာလည်းသတင်းသမားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အခွင့်အရေးမျိုးတွေဥပဒေအရမရရှိခဲ့ဘူးလို့ရှင့်နေဥက္ကမောင်မြင့်ကပြောပါတယ
်။ဒီလိုဥပဒေကအကာအကွယ်ပေးရပါမယ်။အဲ့ဒီဥပဒေရဲ့ပြဋ္ဌာန်းချက်ကိုသတင်းမီဒီယာသဘာဝတွေကအကျိုးခံစားဖို့မရဘူး။အဲ့ဒီငမရာကိုလည်းဒီသတင်းမီဒီယာသဘာဝတွေကိုအကာအကွယ်ပေးရတယ်ဒီမီဒီယာကောင်စီကိုယ်တိုင်ကအလေးနဲ့ထားပြီးတော့အကာအကွယ်မပေးနိုင်ဘူး။ဒီမီဒီယာဌာနကိုတောင်းတောင်းထမ်းဆောင်တဲ့မီဒီယာကလည်းဒီကပြည်ထောင်စာကြီးတွေမှာတောင်းထမ်းဆောင်တဲ့ဒီမီဒီယာဌာနကလည်းမပြည့်နိုင်ဘူး။အဲ့ဒီမှာလေဒီမီဒီယာဆိုရင်မရတော့ခွင့်ပြုဆက်ဆံခံရတော့ဘူး။နောက်သက်ဆိုင်တဲ့ကာကံရှင်မိသားစုတွေနဲ့ဒီသတင်းတော်တွေနဲ့တွေ့ဆုံမယ်မရတာတော့
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းဆနပြပွဲတွေမှာသတင်းယူနေတဲ့အချိန်သတင်းတော်တွေဖမ်းဆီးခင်ရတာသူတို့ရဲ့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးခင်ရတာတွေလုပ်နေတာမှာဖေဖော်ဝါရီလ10ရက်နေ့ကစလို့ဒီကနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခင်ရတဲ့သတင်းတော်80ထက်မနည်းရှိခဲ့ပါတယ်။ဒီထက်ကအယောက်30ပြန်လည်လွတ်မြောက်ခဲ့ပေမဲ့လို့အယောက်40ကျော်ကတော့တက်မတော်ကိုအကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရစသက်ကြီးဥပဒေပုံမှန်905ကကြီးနဲ့အမှုဖွင့်ခံရပြီးအချင်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကကြီးနဲ့ဖမ်းရမ်းထုတ်ခံထားရလို့ထွက်ပြေးတင်းရှောင်နေကြပါတယ်။မင်းစီမ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလည်ပတ်ခွင့်ရပ်ဆိုင်းခံထားရတဲ့သတင်းဌာနပေါင်းကတော့8ခုရှိသွားပြီဖြစ်ပါတယ်ရှင်
။ DVB နဲ့မင်းစီမသတင်းဌာနတွေကသတင်းတော့2ဦးကိုထောင်ဒဏ်2နှစ်ဆီချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ကင်ဖြူတီပြပြသွားတာပါ။အခုလိုဖမ်းဆီးထောင်ချခံထားရတဲ့ DVB သတင်းတော့တွေကိုပြန်လွှတ်ပေးဖို့ DVB သတင်းဌာနကဒီကနေ့ထုတ်ပြန်ချက်တစ်ခုမှတောင်းဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းပြပို့ချက်တွေပြီးတဲ့နောက်သတင်းပတ်ဆိုင်ကဏ္ဍတွေအလှည့်ကြပြီမို့ပထမဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မိုးရွာသည့်အချိန်အခါကိုဆက်ရောက်လာပြီးဖြစ်တာကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါရှောင်ရှားနိုင်ရေးအတွက်ယောဂါဖြစ်စေနိုင်တဲ့အခြေအနေတွေကိုသတိပြုရှောင်ကျဉ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စောကတင်ဆက်ထားပါတယ်ခင်ဗျာ
မိုးရွာသည့်နေရာကိုဝင်ရောက်လာတဲ့အချိန်မှာသတိထားရမယ့်ယောဂတစ်ခုကတော့ဝမ်ပြဝမ်ရှော့ယောဂပဲဖြစ်ပါတယ်။အထူးသဖြင့်နေရာကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးပေးရှောင်ရင်းလူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပိုပြီးသတိပြုကြရမှာပါ။
จำมาอีสองช่องมือเนี่ยแล้ววิกฤตเนี่ยมาพี่ยังแต่อันเนี่ยลงนิสัยเดวันเปียวันโชยโยกาฮะปัจจุบันนี้จังพี่นายมาดเลยลุงมีจีเดค่ะที่บุกเรื่องสิ่งเล่นมาถือเรื่องกับคุณเชียวเหมือนเดือดเพื่อติดต่อตามเมกาคุณลุงเชียวไปเลย
มาแต่เช่นนี้มาแต่เช่นนี้สาสารีกูสาตมีอะไรเยอะเช่นนี้ถัดเดียร์แต่ยังวันนี้จีเดก็มาเชียร์นี่ละนายก็เนาะนายก็เอเชียนี่ละนี่ก็สาตากูเป็นเรื่องนายเลยฮาวมา สามีเด็กขามาเลยที่เด็ดเดียวมันได้เช่นนั้นเลยพอเนาะที่มีทาร์เรสสาสารีชีริวเต่าโตมียาเนี่ยเลยที่ไหนเนี่ยดูเช่นโอ้ท่านนี้ว่าจะเนี่ยจีต้องทาร์เรสท่านนี้ว่าสารีต้องทาร์เรสตีนันนี่กูสาต้องมียาเนี่ยกูเส้นไหนเนี่ยที่ว่าตาเซิงฮาเซิงสามียาเนี่ยมันจะวันชอบฉลาดไหนเนี่ยที่ว่าตั้งอายุกลางกลางบอกว่ามันชักเป็นมันจะเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ็ดเจ
ยี่มีซาดอกเปียงเลี้ยงเลี้ยงเพียงในเนื้อลูกเดียวว่าเลยลูกเลี้ยงยี่สุวรรณในทางจ้าอย่างเลยค่ะปวงเงินตั้งเชียงกูเลี้ยงทักยูไซลูกสองบุลุงยี่จีเอลูยี่บอกแอปพลิเคชันมาทุเรียกกูเสียเงินตัวอุปถัมภ์ดูดาวดาวเฮงเทก้าเชียงเดียวว่าเลยอันนี้คือว่าทราเวลอะไรอย่างบ้างทราเวลอะไรอย่างเงี้ยจะโน้ตยี่เปียงยี่เปียงมาอุมาพอร์ริงนี่ตัวจ้าเลยตัวนี้อันนี้ตัวนี้กูจ้าเลยอุ้มเอ็มอาชีเลยจีมีเนี่ย ทำให้หมดยีนุซาดาวดูเนี่ยไม่ได้หรอกเนาะไม่ได้ก็ฟาเวลากายาตายาสุดที่ก็จะมีว่าไม่ใช่หรอกผิดแต่เด็กเนาะแล้วก็ผู้ป่วยส่วนนี้เนาะแล้วก็เออเราชีรุช้าสาสารุบเนาะเออเราสามีไรลุสามสี่เดือนบ่เลยพอแต่เลยชิ้นยาจ้าบ่เนาะแล้วเราพี่ว่าไม่ใช่สิบเอ็ดช่องที่ได้มาดีกว่าผิดแต่หาเราเนื้อส่วนเรา คิวทารีย์อะไรนั่นก็เนาะแต่ชาวบ้านเนี่ยส่วนใหญ่ที่ตัวนั้นสูงเสียงอะไรตัวทราเวลเลอร์อะไรอย่างบุ๋มมันมีเรื่องตัวอะไรเด็กนั่นก็คือว่าเราผู้ป่วยส่วนใหญ่ตัวอะไรนะแต่ขั้นเรียนเราบุษย์ตัวนั้นเดี๋ยวฉันฟิลิปบุ๋มมันมีเรื่องพิจารณาเด็กนะดีกว่าพิเศษเลยจังหวะนี้เนี่ยตัวเราผู้ป่วยคราวเด็กก็มาอยู่ยี่เอเนียมาเนี่ยติดติดมาอยู่ยี่ง่ายสูงมีจ้าเราถ้าพิเศษเราจะมาดูภาษาในหัวจริงของมาบอกตัวนี้ดันเชื่อมอันนี
ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်တယ်ဗျ။
ကျွန်တော်တို့ကအချက်စီတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်ပါဘူးเนาะအဲ့တော့နံပါတ်1တစ်ချက်ကျွန်တော်တို့ကဒီ ထိုင်ရတော့ကျွန်တော်တို့ကပိုးမွားနည်းမယ်เนาะပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်နေနေရာမှာနောက်တစ်ခုအစားအစာချက်ပြုတ်နေနေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ်းနေစားသုံးနေနေရာမှာပေါ့เนาะဒီတန်ရှင်းမှုဥစားပေးဆောင်ရွက်ကြမယ်ဆိုရင်လည်းဒါဝန်ပြောင်းဝန်ချိုးကြမယ်เนาะနောက်တစ်ခုကတော့ဟိုရင်တို့ကျွတ်တို့ပေါ့နော်ပိုးခတ်တို့ပေါ့အဲ့
show kawe bida yam, no? Now the whole clearly, no? Clearly, Daro, Tonorunanga, Tibio, Wam Shibo, no? Tibio, Matunga, Tibo, Ruta Vasin, so I see that. You give Maroda, you bring me to her, no? Any hand with two talisman, clearly, Matson, Chocha, yam, no?
Moyadi Chen Kago, Satin Yoshidabi Pitajao, Wabia Wensho Yoga Pissin, and Nilani would rebuke Shanti Mo Yiji Jao, the name we would like that Pipare, Jano Tanova.
ดร.ตั้นซอเยลูลูเนี่ยจำมาเยซีซั่นပြီးတော့နောက်အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်နားဆင်ရပါမယ်။ငကိုကလေးကမှတိတ်လွတ်လက်မှုမရှိခဲ့တဲ့မြန်မာမီဒီယာလောကဟာဆရာနာသိမ်းပြီးနောက်ပိုင်းမှာပိုးပြီးအခက်ကြုံလာရပါတယ်။မီဒီယာကိုချင်းချောက်ထင်းချောက်တာဘယ်သူတွေအတွက်ဘယ်လိုအကျိုးတရားမှုရှိနိုင်ပါသလဲ။ဦးကျော်စံသားကိုမှတ်သင်ကြည့်ထိုက်ကမေးမြန်းတင်ဆက်ထားပါရခင်ဗျာ။
Okay, Angay. Di Tepa Maro, di Media, Yamanang and Dega, Media, di Chong Niade, a Kek, a Chin in that, but that Biro, a Jinzo, Mijamade, Angay. ဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘလောက်များဆိုးနေပါပြီလဲအင်ကယ
်အရင်ကတည်းကစိတ်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာစိတ်ကောင်းလာတယ်တော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြက်စင်မှုကြောင့်ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတာတွေအများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေထိရောက်ရှိသွားပြီဖြစ်ပါတယ်လောက်ဆိုးတယ်လဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အထီးဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ဖို့တော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူး
အဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရည်ရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်အကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူတို့ကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတစ်ပတ်လုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုပြီးတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ့်မရတဲ့အထိလူတွေကပုံစံမျိုးနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ယဉ်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ယဉ်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွက်နေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းအတာထိရောရလတ်ရောဖြစ်လာပါသလားရှင်အကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပိုပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့စိတ်ခါဟာအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သို့သောမီဒီယာတွေကိုလူဆိုးဆိုးရွားနှိပ်ကွပ်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ imageပုံကြီးဟာပုံမှုသူတို့ကကြာဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိပ်ကွပ်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲဒီကနေ့မှာမီဒီယာဆိုတာကတော့ပါဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူးဒါကြောင့်သူတို့ရဲ့ယဉ်မှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူ
းဆိုတော့မနိုင်ငံတဲမှာမီဒီယာတွေအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လုတ်ခွင့်ရတဲ့တက်တန်းကလည်းအတော်လေးနှုတ်ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြည်ထနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြည်ထနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသားအစိုးရဘူလဲပွင့်မင်းလည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့သော်လည်းပဲမီဒီယာဟာသူတို့ကိုထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မှာလည်းပဲမီဒီယာသိပြီးတော့အမှန်တရားကိုဒါတို့ပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွပ်နေပါတယ်အင်ကယ်ဆိုတော့ခါတော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကပဲဟိုဘက်လိုက်ပြီးတော့ဟိုရက်တည်ရမလားဒါမှမဟုတ်လဲဒီဆက်အနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာရွေးဖန်သုံးသပ်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာဘက်လိုက်မှုဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို Republican ဘက်ပါတဲ့ media Democrat ဘက်ပါတဲ့ media ဆက်ပြီးရှိကြတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာဘိုင်းတွေကဖန်တီးထားတဲ့ media တွေသူတို့ဘက်ကိုလိုက်ပြောနေတဲ့ media လည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ရက်တည်ခြင်းနဲ့သူတို့ရက်တည်နိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလဲအန်ကယ်ဒီမလွဲမသွေဂျုံရတာကဒါလူလူရဲ့မချင်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖို့ပြမတင်ပြဘူးဆိုလို့ရှိရင်လေဒါ
ဟိုဘက်ဒီဘက်ဝေဖန်ဆဲဆူတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောတရားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်ဘလောက်စကားပြောပါတယ်လဲရှင်သိအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းကလက်မခံနိုင်ပါဘူးလူတို့ကိုနိုင်ကတဖက်ဖက်ကိုပိုင်နေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တ
ကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့အတွက်ကောင်းတဲ့သတင်းဖြစ်ခြင်းဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်တော့ပြောမှာပဲတိုက်တာမတိုက်ကြတော့သူတို့ရဲ့ပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်မဟုတ်ဘူးဆဲဆိုမိုက်မယိုင်ကိုဆဲဆိုကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင
တယ်အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါရခင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုတ်ကင်ခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာနစ်နာမှုများဖြစ်လာပါပြီလားရှင
်နစ်နာပါတယ်မီဒီယာတွေကဒါမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လေဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တည်းလည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူလူသားလျင်ဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်ကြီးလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရအောင်ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးချုံတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အဆုံးချနိုင်ဘူးရန်တရားကိုအဆုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးချုံသူတို့အာဏာပိုင်တွေလည်းဆုံးချုံတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့ thank you အဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီ။ပုံပြီးပုံပြီးလည်းပြင်းထန်လာနေပါတယ်။ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန်တိုင်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလား uncle ။
ဟာဘယ်လမ်းဝေးပါတယ်။မီဒီယာဟာစရုပ်ထမန်တိုင်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာဒါအစိုးရမန်တိုင်300ရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်း၃ပိုင်းရှိတယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူတို့ထိန်းကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူတို့စရုပ်ထမှန်တယ်လို့တင်စားပြီးတော့တချို့ကအတိတ်ပဲဖွင့်ရပါတယ်တခြားသောအတိတ်ပဲဖွင့်ဆိုချက်တွေလည်းရှိတာပေါ့လေဥပမာအချင်းဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာတွေရဲ့ပေးပို့တဲ့သတင်းချက်လက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်စသဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်ပြခြင်းလဲဆိုရင်မီဒီယာတစ်ဆင့်သူတို့ပြောပြတာပါပဲမခုံးက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီသူလည်းတခါ Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်တကယ်သတင်းအတွက်အရေးကြီးတဲ့ပုံကိုယ်တွေ news maker တွေပေါ့ဝန်ကြီးချုပ်တို့လိုပုံကိုယ်တွေနဲ့သူကမနေ့တိုင်းတင်းနေမနေ့တိုင်းတွေ့ဆုံပြီးတော့သူ interview လုပ်တယ်အဲ့ခါမှာအဲ့တောင်စီပုံကိုယ်တွေကလည်းပဲသူတို့ break လုပ်ခင်တဲ့သတင်းတွေကိုအဲ့အစီအစဉ်မှာကိုပြောထားလိုက်ကြပါပဲသိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်ခုံးကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲဒီဆိုရာရောတောင်စီရဲ့ပုံကိုယ်တွေပေါ့လေ news maker တွေရောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားပြည်သူလူထုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲဒီအစင်းကြီးရောက်ပါတော့အတော်လေးခရင်လဲကုန်မယ်လို့ထင်ပါတယ်ခင်ဗျအထူးသဖြင့်အခုလိုနှိတ်ကုတ်ခံရတဲ့အချိန်မျိုးမှာတော့လွတ်လွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိနီ
ဦးကျော်စံသားရဲ့မြမရေးသူမဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။မင်္ဂလာပါ။ဂုတပတ်အားကစားအစီအစဉ်မှာတော့ကိုပါအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းအလို့ကြမှာအိမ်ရှင်နိုင်ငံပြောင်းလိုက်တာChelsea ကမန်စီးတီးကိုအနိုင်ရပြီးတော့ Champions League Club ကိုဒုတိယအကြိမ်ရသွားတာနဲ့ဒီတန်း Real Madrid အသင်းကနေဘာကြောင့်ထွက်လိုက်လဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပ Champions League Club ဘောလုံး Final ကိုတော့ပေါ်တူဂီနိုင်ငံ Porto မြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့ England က Chelsea နဲ့ Manchester City အသင်းတို့ဘောလုံးခဲ့ကြပါတယ်။ Final မှာတော့ Man City ကပုံမှန်အတိုင်း4-3နဲ့ကစားခဲ့ပေမဲ့ရှည်တန်းတိုက်စစ်မှုစစ်စစ်နဲ့ကွင်းထဲမှာအဖြစ်အားသတ်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတချို့ကိုလှုပ်ခဲ့ပြီးတော့ Chelsea ကတော့နောက်တန်း5ယောက်ခွင်းလဲအဖြစ်2ယောက်နဲ့3-1ခံဆက်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီဘက်မှာ Man City ကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ Chelsea ကတော့ဂိုးသွင်းခွင့်တွေပိုရပြီး Man City ဂိုးပေါက်ကိုပိုပြီးတော့ချိန်ကြောင်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီပွဲအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဂျာမနီလက်ရွေးစင် Harvard က43နှစ်မှာသွင်းခဲ့တာပါ။ကွင်းလေဘယ်ချမ်းကနေမေဆင်မောင့်ထိုးပေးလိုက်တာကို Man City နောက်တန်းပောက်ထွက်သွားပြီးတော့ Harvard က Man City ဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါ။နောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာ Chelsea ကတကူကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ချန်ပီယံလိဂ်ဖလားဘူဆွဲလိုက်တာနဲ့ပတ်သက်ပြီး Chelsea အသင်းရဲ့ခေါင်းဆောင် Pisa Espor Equator က
As I said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ Final မှာအသင်းခေါင်းဆောင်ဖြစ်ကစားရတဲ့အတွက်ဂုဏ်ယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီးအသင်းခေါင်းဆောင်ဖြစ်နေ Champion League ဖလားကိုဂိုင်းမြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်အသင်းသားတွေနှီးပညာအဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုး Champion League ဖလားကိုရတဲ့အတွက်ကျွန်တော်ရမ်းပျော်ပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနေငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီးပြဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းအပေါ်မှာမေခွန်းထုတ်တာတွေလည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော့
I did the best in the selection I was last seasonagains Olympique de Lyon like it was against
PSG ကျွန်တော်အနေနဲ့တော့အကောင်းဆုံးရွေးချယ်ခဲ့တာပါပြီးခဲ့တဲ့ရာသီလုံးက Lyon နဲ့ပွဲနောက် PSG တို့ Dortmund တို့နဲ့ပွဲတွေလိုပါပဲပွဲကိုနိုင်မှုအတွက်အကောင်းဆုံးရွေးခဲ့တာပါဒါဟုကစားသမားတွေလည်းသိပါတယ်ပြီးတော့ကျွန်တော်တို့ခြေစွမ်းပြနိုင်ရင်တကယ်ကောင်းတာပါဒါပေမဲ့ပထမပိုင်းမှာကျွန်တော်နည်းနည်းလိုခဲ့တယ်ဒုတိယပိုင်းမှာတော့ပိုကောင်းပါလိမ့်ပွဲကတော့ကျိန်နေပါခင်ဗျားပြောသလိုပဲကျွန်တော်တို့ဂိုးသွင်းခွင့်တချို့ရခဲ့ပြီး Chelsea နောက်တန်းကနေစားရတာအတော်ခက်ပါတယ်သူလည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူး။ဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါ။ကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါလေ။ဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပါ
။ Chelsea သင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပါလိမ့်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Real Madrid အသင်းကို Champions League ဖလား3ရက်ဇက်တိုက်ရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာ Real Madrid အသင်းနဲ့လမ်းခွဲလိုက်ပါပြီ။ Real သင်းဟာဒီနှစ်ဘောလုံးရာသီမှာ Champions League မှာ Semi Final ကထွက်ခဲ့ရသလို La Liga မှာလည်းမြို့ကန်ပြိုင်ဘက် Atletico Madrid ကိုအေးနိုင်ပြီးဒုတိယနဲ့ပဲကျင်းပခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့ Milan 29ရက်နေ့ကအခုလိုနီးပြတာဝန်ကနေနှုတ်ထွက်လိုက်တာပါ။ဒီရန်ကားတူအခုလိုနီးပြဖြစ်ကနှုတ်ထွက်လိုက်တာဟာအတင်းခရပီရက်စ်နဲ့အတင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အတင်းတိဆောက်ဖို့အတွက်လည်းလိုအပ်တဲ့ပတ်မိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒန်လန်နေကပြည်သက်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်သူ့အနေနဲ့အတင်းကိုထားပြီးထွက်သွားတာမဟုတ်သလိုနီးပြဘွားကိုဆွန့်လွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲသူနဲ့အတင်းဥက္ကဋ္ဌပီရက်စ်ကြားကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိတ်စာထဲမှာပြောထားပါတယ်နော်ဒီတန်းကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါဗါး
အင်တာနီးပြကွန်တီကစီမီဖလာရပြီးဂျပန်တွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါတယ်အသင်းရဲ့ဗန်နာရီပြဿနာကြောင့်ကစားသမားတွေအပြောင်းအရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်အချိန်ထဲမှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါတယ် တခါယူဗန်တက်စ်အသင်းကလည်းပီအာလိုကိုနီးပြဖြစ်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်းအလဂရီကိုခန့်လိုက်ပါတယ်။နာပိုလီအသင်းကတော့ဂတူးဆိုးနေရာမှာအရင်အင်တာနက်ရိုမာနီးပြဟောင်းလူစီယာနိုစပယ်လက်တီကိုနီးပြဖြစ်ခန့်လိုက်ပါတယ်။နာပိုလီဥက္ကဋ္ဌအော်ရီလီယိုဒေလော်ရန်တက်စ်ကတော့စပယ်လက်တီဟာလာမယ့်ဇူလိုင်လ10ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သ
ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ဘိုင်ယန်အသင်းမှာကစားနေတဲ့ဩစတြေးလျနောက်တန်းလူဒေးဗစ်အာလာဘာကိုရီယယ်မက်ဒရစ်အသင်းကခေါ်လိုက်ပါတယ်။ဘိုင်ယန်နဲ့စာချုပ်ကုန်သွားတဲ့အာလာဘာကိုပြောင်းရွှေ့ခြင်းမပါဘဲ၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တဲ့ဆိုပြီးတော့ရီယယ်မက်ဒရစ်အသင်းကတောက်ကြနေမှာချင်းကြပါတယ်။တစ်ချိန်တည်းမှာပဲဘာစီလိုနာအသင်းကလည်းအာဂျင်တီးနားတိုက်စစ်မှုအဂွေရိုးကိုခေါ်ယူလိုက်ပြီလို့တင်းလာနေကချင်းညာလိုက်ပါတယ်။မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အဂွေရိုးကိုကြောင်းဖြစ်ပြီးမပါဘဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာစီလိုနာကပြောပါတယ်။ကိုပါအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ပဲဘရာဇီးနိုင်ငံကိုရွှေ့လိုက်ပြီလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်။အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အရှင်းအဖြစ်မကျင်းပါနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အဲလိုကြေညာပြီးတဲ့နောက်တနင်္လာနေ့မှာပဲဘရာဇီးနိုင်ငံကိုအရှင်းအဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။အာဂျင်တီးနားနဲ့အတူပူးတွဲအရှင်းဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအင်ရှင်အဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရာဇီးနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ကိုရနေရဲ့အားကစားသတင်းလောက်ကိုနားဆင်ကြရပြီးတဲ့နောက်မှာတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာနဲ့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပြီးမြန်မာအရေးအပါအဝင်မဲခေါင်ဒေသတွင်းဆိုင်ရာကိစ္စရပ်တွေနဲ့နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒုတိယအဆင့်အမြင့်ဆုံးယာရုဖြစ်တဲ့ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးပြီးချင်းသူရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဒုဝန်ကြီးရှာမန်ဟာအရှေ့တောင်အရှနိုင်ငံတချို့စီဒီရဲ့ပိုင်းသွားရောက်နေတာဖြစ်ပြီးခီးစဉ်တစ်လျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေတာပါ။စစ်တကအနာသိမ့်ယူထားတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွေ့ရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုးပမ်းနေတာကိုထောက်ခံထူဆိုတဲ့အကြောင်းတနင်္လာနေ့ကအင်ဒိုနီးရှားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့မြန်မာအရေးအာဆီယံနိုင်ငံတွေအကြားအချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်တွင်တိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းကန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကအရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းကန့်ဖို့လိုတဲ့အကြောင်းအာဆီယံဥက္ကဋ္ဌနဲ့အတွင်းမှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဘက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုတဲ့အကြောင်းဒါဟာမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကကြားထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုစတင်အကောင့်ထည့်ဖော်တာဖြစ်တဲ့အကြောင်းဥရောပသမဂ္ဂ EU နိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘော်ရိုးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးထက်ရက်နိုမာဆူရီကပြောသွားပါတယ်တိုက်ခံတွေကိုနင်းနင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူတို့ရဲ့လိုရက်တွေချက်တက်မှုအရသာအစိုးရစီအာဏာပြန်လွှဲပေးဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကထပ်ပြီးတိုက်တွန်းသွားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပြီးဂရယာပြည်နယ်မိုးပြင်းနဲ့ဒီမော့ဆိုမြို့တွေမှာဒီကနေ့လည်းပစ်ခတ်တိုက်ခိုက်ကြပါတယ်။စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဒီမော့ဆိုရဲစခန်းကနေလူနေအိမ်တွေစီပစ်နေတယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။အဲ့လိုတိုက်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလူရထွက်ပြေးနေရတဲ့ပြည်သူတွေလည်းအရေးပေါ်အကူအညီတွေလိုနေသေးပါအခုလိုပစ်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်မတိမငင်ဖြစ်နေချိန်မှာရန်ကုန်အပါအဝင်မြို့တော်များများမှာလည်းလူငယ်တွေဥဆောင်ပြီးအာဏာရှင်စန့်ကျင်ရေးတပိတ်တွေဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်တနေ့ခွဲကြကဘာတော်လုံးရဆိုင်နေရတဲ့ COVID-19 ကာယရောဂါအဆုံးသတ်နိုင်အောင်ကာကွယ်ဆေးဓာတ်တွေဖြန့်ပြည့်၍အစီအစဉ်တွေအချိန်မြင့်ဆောင်ရွက်နိုင်ဖို့ဝန်ဝန်ကူညီကြပါလို့ဩဇာကြီးတဲ့အဖွဲ့အစည်းခေါင်းဆောင်တွေကနိုင်ငံကအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ ပေါ်ဒူးညအတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအတန်းလွင့်အစီအစဉ်အတွက်ထုတ်လို့ရေးမှုကမဆူမှာပါအတန်ဖိုင်းအညီညာကတော့ Charleston Moss ဖြစ်ပါတယ်ဗီဒီယိုမှာပိုင်းရဲ့ဂျာတာဘီနီမနက်ဖက်အစီအစဉ်ကိုမနက် 6:00
This program has come to you from the